to stand up and fight sometime.
ထိုင်းနိုင်ငံမှာအခုဆိုရင်ဒါကိုဗစ်ကပ်ဘေးဒဏ်ကိုစူးစူးဝါကြုံနေရတဲ့အခါမှာဒီထိုင်းမှာရှိတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအထွတ်လဲအခက်အခဲတွေအများကြီးပိုဖြစ်လာတယ်ဆိုတာကိုသိရပါတယ်။ဒီအထူးသဖြင့်ဒီအမျိုးသမီးတွေဆိုလို့ရှိရင်အလုပ်ပြုတ်တာပိုပြီးတော့များတယ်။အလုပ်လက်မဲ့တွေပိုပြီးတော့များလာတယ်ဆိုတာကိုဒီထိုင်းမှာရှိတဲ့အမျိုးသမီးအလုပ်သမားတွေကိုကျွန်မကိုယ်တိုင်ပဲဒါမေးမြန်းကြည့်တဲ့အချိန်မှာသိရပါတယ်။ဆိုတော့သူတို့ပြောတဲ့အရာဆိုရင်အကူအညီဆိုတာကလည်းသူတို့အတွက်မရှိသလောက်ပဲလို့ပြောပါတယ်။ဆိုတော့တကယ်တမ်းဆိုရင်အခုနောက်ပိုင်းဒီကျမတို့သိထားတာကထိုင်းမှာအလုပ်လုပ်နေကြတဲ့ရွှေပြောင်းလုပ်သမားတွေထဲမှာတရားဝင်လက်မှတ်နဲ့အလုပ်လုပ်နေတဲ့သူတွေကနောက်ပိုင်းမှာအများကြီးဖြစ်လာတယ်။ဒီတရားဝင်ဒီလိုအလုပ်လုပ်ခွင့်ရဖို့အတွက်ကိုလည်းနှစ်ဖက်အစိုးရတွေကိုသူတို့ပေးဆောင်ရမယ်အခကြေးငွေတွေကိုပေးဆောင်ပြီးတော့မှဒါတရားဝင်အလုပ်လုပ်ကြတဲ့သူတွေပေါ့နော်။ဆိုတော့ဒီလိုတရားဝင်လုပ်တဲ့သူတွေအတွက်ကောအခုချိန်မှာဒီကိုဗစ်ကြောင့်မလို့ထိခိုက်မှုတွေဖြစ်လာတဲ့အခါမှာရောသူတို့အတွက်ကြတော့ဒီထိုင်းအစိုးရကပဲဖြစ်ဖြစ်မြန်မာဘက်ကပဲဖြစ်ဖြစ်ပေါ့နော်။သူတို့အတွက်ဒီအလုပ်လက်မဲ့ထောက်ပံ့ကြေးပေးတာပဲဖြစ်ဖြစ်တခြားဒီကူညီဆောင်ရွက်ပေးတဲ့အစီအစဉ်မျိုးတွေအခုချိန်မှာမရှိဘူးလားရှင့
်ထိုင်းအစိုးရအနေနဲ့တော့ဟိုသူတို့စီမှာပကံဆောင်ခွန်လူမှုကုလရေးကပေါ့နော်လူမှုကုလရေးဝင်ထားတဲ့အလုပ်သမားတွေအတွက်ကြတော့ဟိုလက်ရှိအလုပ်မရှိတဲ့အလုပ်လက်မဲ့ကာလတွေမှာဒီလိုမျိုးဒီအစိုးရကနေပြီးတော့ထောက်ပံ့ကြေးရအောင်ဆိုပြီးတော့သူတို့အဲ့လိုမျိုးပေးတာရှိတယ်ပေါ့နော်နောက်စားရဲ့အမေကရခိုင်တို့တို့50ရခိုင်တို့တို့အမျိုးမျိုးပေါ့တယောက်နဲ့တယောက်နဲ့တော့မတူကြဘူးအဲ့လိုမျိုးထောက်ပံ့ကြေးတွေရတာရှိတယ်ဒါပေမဲ့ဒါကလည်းဒီလူမှုဖူလုံရေးဝင်ထားတဲ့အလုပ်သမားတွေအတွက်ပဲဖြစ်ကြပါတော့နော်ဟိုတချို့အလုပ်သမားတွေကျတော့သူကလူမှုဖူလုံရေးမဝင်ထားဘူးအထူးသဖြင့်ဒီစိုက်ရိုးရေးအလုပ်သမားတွေဆိုလို့ရှိရင်လုံးဝလူမှုဖူလုံရေးထဲမှာသူကဟိုတရားဝင်လည်းသူကမရှိဘူးလေအစိုးရဘက်ကလှုပ်ထားပေးတာမရှိရခါကြပြီးရင်တချို့အလုပ်သမားတွေကျတော့ဒီလိုမျိုးသူတို့လှုပ်ရှင်နေပြီးတော့အဲ့ဒီလူမှုဖူလုံရေးအစိုးရနဲ့ထောက်ပံ့ကြည့်ရတဲ့အပိုင်းမှာအလုပ်ရှင်ကိုယ်တိုင်ကဟိုဝန်ဆောင်မှုမပေးဘူးပေါ့ဝန်ဆောင်မှုမပေးတဲ့အခါကျတော့အဲ့လိုမျိုးထောက်ပံ့မှုတွေတိုက်ပြီးတော့နေရတဲ့အလုပ်သမားတွေလည်းရှိတယ်။နောက်ဒီလူမှုအဖွဲ့အစည်းကျတော့ဒီစားနေရိတ်ခါထုံမျိုးတွေဒါမျိုးတွေကျတော့ထောက်ပံ့နေဒီအထူးသဖြင့်ဒီ FED ကနေပြီးလို့ရှိရင်ဒီ Red Tide Foundation လို့ပေါ့နော်အဲ့ဒီကနေပြီးတော့ရတာရှိတယ်။ဒီ Thai Team အဖွဲ့ကနေပြီးတော့ဒီကထုံမျိုးတွေထောက်ပံ့နိုင်ရှိရယ်ဒီ Retire Foundation ဆိုရင်တော့ဒီအိမ်တောင်တရားစုလိုက်ပေါ့နော်အိမ်တောင်စုလိုက်ကိုသူတို့ကဒီငွေကြီးအသေးစားထောက်ပံ့ပေးတာရှိရယ်ပေါ့
ဟုတ်ကဲ့အဲ့တော့ဒီလိုလူမှုဖူလုံရေးဝင်ထားမှသူကထောက်ပံ့ခြင်းကိုရရဲဆိုတဲ့အခါကျတော့ဒီလိုဝင်ထားတဲ့သူကအ ਨੇ စုလားအများစုလားဒီအလုပ်သမားတွေကြားထဲမှာကအ
ਨੇ စုပဲရှိတယ်အများစုမရှိဘူးตัวอุ้มมาโหดิ้นบ่ดิโรงงานบ่โรงงานဆိုလို့ရှိရင်အမှငါတက်တာဆက်ရုံဆိုတော့ငါတက်တာပြီးလို့ရှိရင်ဒီငါးလုပ်ငန်းဆိုရင်ငါးလုပ်ငန်းအဲ့လိုမျိုးလုပ်ငန်းတွေပြီးရင်ပယံ site တွေဒီလိုမျိုးလုပ်ငန်းကြီးတွေမှာတော့အဲ့လိုလူမှုကုလရေးကအလုပ်ရှင်နဲ့နေပြီးတော့အလုပ်ရှင်ငါးရက်ခိုင်တော့အလုပ်သမားငါးရက်ခိုင်နေထည့်သွင်းပြီးတော့အဲ့လိုဝင်ရတော့မယ်เนาะဆိုတော့တချို့အလုပ်သမားလူမျိုးသူတို့ကကြုံရလဲဆိုတော့လေအလုပ်ရှင်ကသူတို့ကတွင်းထားပြီးတယ်လို့ပဲပြောတာဒါဆိုရင်လည်းသူတို့အလုပ်အခါနေဖြစ်တာအဲ့ကြတော့တကယ်တကယ်သူအလုပ်ရှင်တွေကသူတွင်းထားသေးဘူးအဲ့လိုမျိုးတွေအဲ့လိုသူခံစားခွင့်ရအောင်လိုက်တဲ့အချိန်မျိုးမှာကြာရင်သူကအဲ့ဒါမျိုးတွေစုံလာရတာပေါ့နော်သူအလုပ်သူကထည့်ထားပေးတယ်ပဲပြောတာတကယ်တကယ်ကျတော့မထည့်ထားပေးတဲ့အလုပ်သမားတွေနဲ့လည်းစုံရတယ်သူလည်းတကယ်ကိုခံစားရတဲ့အလုပ်သမားတွေရှိတယ်ဒီမှာဆိုလို့ရှိရင်ဒီဟိုတယ်လုပ်ငန်းတွေပေါ့နော်သူတို့ဆိုလို့ရှိရင်ဒါအခုကိုဗစ်ဖြစ်မှမဟုတ်ဘူးသူတို့ဟိုတယ်လုပ်ငန်းဆိုလို့ရှိရင်ဟိုအရင်ကတည်းကဒီမိုးရာသီဆိုလို့ရှိရင်ဧည့်တယ်နေတယ်ဆိုရင်ဒါအဲ့အဲ့တဲ့နေတဲ့ကာလမှာလာကရင်လျှော့ပြီးတော့ဒီပကံဆန်ခွန်အလုပ်ရှင်ကခံစားခွင့်ရအောင်ပေးထားတယ်သူတို့အလုပ်ရှင်းတဲ့အချိန်သတ်မှတ်ထားပြီးလည်းပေါ့အချိန်ကြည့်ရှင်းကြမလို့လာကအပြည့်မရတဲ့ခါကျတော့လူရည်တီတက်လို့ရှိရင်သူတို့ကပုံမှန်လာကအပြည့်ပြန်ရတယ်အခါကျပကံဆန်ခွန်ကဒီလူမှုဖူလုံကြီးကရက်သွားတာပေါ့နော်ဆိုတော့ဒါကဟိုတယ်တွေကပုံမှန်ကာလမှာသူတို့ကလုပ်နေတယ်အခုဒီကိုဗစ်ကာလကျတော့လည်းသူတို့ကအဲ့ဒီအမျိုးပဲသူတို့ပြန်ပြီးတော့ကျင်းသုံးနိုင်ရှိတယ်ဒါပေမဲ့တချို့ဟိုတယ်လည်းလုံးဝပြန်ပြီးမရန်နိုင်တဲ့အခါကျတော့တချို့အလုပ်ကနေအလုပ်သမားကိုထုတ်လိုက်ရတဲ့ဟာမျိုးတွေလည်းသူတို့ကြုံရတာရှိတယ်ပေါ့နော်တချို့အလုပ်သမားကြီ
းဟုတ်ကဲ့ဆိုလိုတာကလူမှုဖူလုံရေးဝင်မထားတဲ့သူကအ ਨੇ စုဖြစ်တဲ့အခါကျတော့အခုချိန်မှာထောက်ပံ့ကြေးရတဲ့သူကလည်းအ ਨੇ စုပေါ့နော
်အ ਨੇ စုပဲဟုတ်ကဲ့အ ਨੇ စုပဲရ
ဆိုတော့အများစုကြီးကတော့ဒီရွှေ့ပြောင်းလုပ်သမားအများစုကတော့ဒီကိုဗစ်ကြောင့်မလို့လက်ရှိအခြေအနေမှာအခက်အခဲတွေပိုပြီးတော့ရင်ဆိုင်နေရတဲ့သဘောလို့နားလည်ပါရတယ်။ဆိုတော့ဒီလိုအခြေအနေမျိုးမှာဒီမြန်မာနိုင်ငံဘက်ကပေါ့နော်ဥမာမြန်မာတန်ယုံလူဟာမျိုးမဆိုဒါချိတ်ဆက်ပြီးတော့နှစ်နိုင်ငံလှုပ်ရတဲ့ကိစ္စတွေရှိတာဟုတ်လို့သမားတွေကဒါတရားဝင်လာပြီးတော့လှုပ်တဲ့သူတွေဆိုတော့ဒီမြန်မာတန်ယုံလူဟာမျိုးဒီကိုစလေအဖွဲ့လူဟာမျိုးဒီကနေပြီးတော့ကောဒီရွှေပြောင်းလူသမားတွေအထွတ် ဟိုဆက်သွဲလာပြီးကူညီပေးတာမျိုးတွေရောရှိပါလား
အဲ့ဒီအပိုင်းမှာတော့မရှိဘူးသူတို့ဘက်ကနေပြီးတော့ဆက်သွယ်လာတာကိုကြီးပေးတာမျိုးတွေမတွေ့လည်းမတွေ့ရဘူ
းအဲ့တော့အခုလက်ရှိဒီအခက်အခဲတွေရောဘယ်လိုပုံစံနဲ့ကြော်ဖြတ်နေကြရလဲ
တရားနဲ့ကြောင်းနဲ့တော့အဲ့လိုမျိုးကြော်ဖြတ်ချင်းတော့မတူကြဘူးကောနော်တချို့ကြောင့်လည်းသူတို့နေတာတော့လက်ရှိအဲ့လိုမျိုးစာဝတ်တပ်ဖို့မရှိတဲ့အခါကျလို့ရှိရင်ရင်းနှီးတဲ့စေမျိုးအတိတွေမှာအဲ့လိုမျိုးချင်းမှားပြီးသုံးဆွဲတာရှိရဲပြီးလို့ရှိရင်ဒီတက်ဆန်ရဒီအစိုးရအဖွဲ့ကြီးတွေသူတို့ဒီ NGO အဖွဲ့ကြီးတွေကနေပြီးတော့ဒီရိတ်ခါထုတ်လေးတွေပေါ့နော်အဲ့လိုမျိုးပေးရတာရှိရဲပြီးလို့ရှိရင်ဒီမဟုတ်တချို့ဆိုလို့ရှိရင်သူတို့အမျိုးသမီးတွေကဝင်ဝင်မရှိပေမဲ့ဟိုအမျိုးသားတွေဝင်ဝင်ရှိသေးတယ်ပေါ့နော်တချို့မိသားစုဆိုလို့ရှိရင်လည်းဟိုအမျိုးသမီးရောအမျိုးသားရောနှစ်ယောက်လုံးဝင်ဝင်မရှိတာရှိတယ်ဆိုတော့ဟိုပုံမှန်ထက်ကိုအရင်လိုမျိုးတော့အဲ့လိုအသုံးဆွဲဒီမှာကျွန်တော်တို့ကအတော့ဆွဲရအောင်ပေါ့နော်ပို့ပြီးတော့ခြွေတာရတယ်ပြီးလို့ရှိရင်မြန်မာပြည်ကိုလည်းပဲဒီတချို့မိသားစုလို့ရှိရင်ဆိုလို့ရှိရင်ပြန်ပြီးတော့ထောက်ပံ့ရတာမျိုးရှိတယ်ပေါ့အဲ့လိုအချိန်မျိုးကြလို့ရှိရင်ဒီဘက်မှာလည်းအဆင်မပြေတဲ့ခါကျတော့မြန်မာပြည်ကိုပြန်ပြီးထောက်ပံ့တဲ့ငွေတွေလည်းပုံမှန်ပြန်ပြီးမပို့နိုင်တာမျိုးတွေလည်းရှိတယ်ပေါ့
ဟုတ်ကဲ့အဲ့တော့လက်ရှိအခြေအနေမှာဒါအလုပ်သမားတွေရဲ့ဒီကိုဗစ်ကြောင့်မလို့ဒါပေါ်တော့အတော်တော်များများကတော့ဒီကိုဗစ်ကြောင့်မလို့လုပ်ငန်းရှင်အလုပ်သမားစသဖြင့်နေရာတိုင်းနိုင်ငံတိုင်းမှာတော့အကျက်တဲ့ဒီခက်ခဲဒီကြုံရတာမှန်နေဒါပေမဲ့ဒီထဲမှာမှဒီအောက်ခြေလူဒန်းစားတွေပေါ့နော်နောက်ဒီရွှေပြောင်းလုပ်သမားတို့တွေလူမျိုးတွေကြတော့ပို့ပြီးတော့ခက်ခဲဒီကြုံကြရတယ်လीဆိုတော့သူတို့တွေအတွက်လက်ရှိအခြေအနေမှာအကောင်းဆုံးကူညီပံ့ပိုးမှုတွေဘာတွေလိုအပ်နေတယ်ဘာတွေရှိရင်တော့ကောင်းမယ်လို့ပြောနိုင်မလဲရှင်အခုချိန်မှာ
အခုချိန်မှာကျတော့ဟိုပါဘောအခုကအများစုကအလုံးလက်မဲ့ဖြစ်တာများတာပေါ့နော်ဆိုတော့အများစုကလည်းသူတို့ကဒီအလုပ်ကိုပုံမှန်ပြန်ပြီးတော့ရရှိဖို့အတွက်ဆိုလည်းသူတို့ကစူးစမ်းနေကြတယ်။ဘာကြောင့်လဲဆိုတော့အခြေခံအများစုကလည်းသူတို့ကသူတို့ရဲ့မိသားစုဒီထဲမှာကြံခဲ့တဲ့မိသားစုပြန်ပြီးတော့ထောက်ပံ့ရတဲ့မိသားစုအများစုတွေကရှိကြတဲ့အခါကျတော့သူတို့မှာဝင်ငွေတစုံတရာရှိမှတာသူတို့အတွက်လည်းအဆင်ပြေမှာပေါ့နော်။ပြီးလို့ရှိရင်ထိုင်းမှာကဟိုအများစုကတရားဝင်နေရတာများတဲ့အခါကျတော့ဒီဆိုင်ရဆန်တန်းဘူးတွေပေါ့နော်။ထပ်ပြီးတော့တရားဝင်ဖြစ်ဖို့အတွက်သက်တမ်းကုန်နဲ့ဆော်ရဆက်တန်းတွေလိုရမဲ့ဇယိတ်စကားတွေပေါ့နော်ဒါမျိုးတွေလည်းလိုအပ်တဲ့ခါကျတော့သူတို့ကတော့အကောင်းဆုံးကတော့သူတို့ကမဖြစ်မနေအလုပ်တော့ရှာနေတယ်တကယ်လို့သူတို့ဟိုထောက်ပံ့မှုပေးမယ်ဆိုရင်တော့မှလက်ရှိကာလမှာအလုပ်ကတော့ရရင်တော့သူတို့အတွက်အကောင်းဆုံးပေါ့နော်တကယ်လို့အလုပ်မရခဲ့ဘူးဆိုလို့ရှိရင်လည်းတဲ့နဲ့ဒီအနေဆုံးကတော့ဒီရိတ်ခါထုတ်လေးတွေလည်းရနိုင်တယ်ထောက်ပံ့လို့ရတယ်ပေါ့နော်နောက်တစ်ခုကျတော့သူတို့မှလက်သလောဟိုရင်ဆိုင်နေရတာကသူတို့ရဲ့ဆာရွက်ဆာတန်းတွေပေါ့နော်အထောက်ထားတွေမပြတ်သွားအောင်တက်တန်းတော်ဖို့အတွက်လိုအပ်တဲ့ဒီကုန်ကြမ်းရိတ်ကြီးတွေလည်းရရင်ဆိုလို့ရှိရင်သူတို့အတွက်ပို့ပြီးအဆင်ပြေပါပေါ့
ဆိုတော့ဒီလက်ရှိဒီကိုဗစ်နဲ့ပတ်သက်ပြီးတော့အခက်အခဲတွေကြုံလာတဲ့အခါမှာဒီလက်ရှိအနေအထားမှာအလုပ်သမားတွေရဲ့စိုးရိမ်စုံအကြောင်းအရာတွေသူတို့ရှိမှဖြစ်နေတဲ့သူတို့ရဲ့အခြေအနေပေါ့နော်အခက်အခဲဆုံးအခြေအနေသူတို့ရဲ့အစိုးရရဆုံးအရာတွေကဘာတွေဖြစ်မလဲရှင်
ဒီအခုကျတော့ဟိုထိုင်းမှာကအလုပ်သမားအများစုကဒီလိုမျိုးကြီးပဲကြုံနေရတာများတာပေါ့နော်အခုလောလောဆယ်ဆိုလို့ရှိရင်တော့ဘာလို့အလုပ်သမားတွေစိုးရိမ်စိတ်များနေလဲဆိုတော့အခုလက်တလောဖြစ်နေတာဒီကိုဗစ်ကာကွယ်ဆေးပေါ့ကိုဗစ်ကာကွယ်ဆေးနဲ့ပတ်သက်ပြီးတော့သူကစိုးရိမ်စိတ်တွေပို့ပြီးတော့သူတို့စီမှာရှိတယ်အထူးသဖြင့်စိုးရိမ်စိတ်များတဲ့ခါကျတော့သူတို့စီမှာဒီစိတ်ပိုင်းဆိုင်ရာတွေလည်းထိခိုက်မှုရှိရပေါ့နော်တစ်ဖက်မှာစီးပွားရေးကလည်းတခုပြီးလို့ရှိရင်ဒီကျမကြီးနဲ့ပတ်သက်ပြီးကာကွယ်ဆေးထိုးရမယ့်အပိုင်းတွေမှာလည်းတချို့အထောက်အထားမရှိတဲ့အလုပ်သမားတွေလည်းရှိတဲ့အခါကျတော့အခုလောလောဆယ်ဆယ်ကဟိုအထောက်အထားရှိတဲ့အလုပ်သမားတွေကိုထိုးပေးဖို့အတွက်ကိုစည်ကောက်တာတွေပါရတော့သူတို့ကလုံနေကြတာပေါ့နော်ဒါပေမဲ့ဒီဆိုးကျိုးပေါ့ဒီဆေးရဆိုးကျိုးကိုလည်းတချို့အလုပ်သမားတွေကသူတို့ကကြောက်တဲ့အလုပ်သမားတွေလည်းရှိတယ်တချို့ကျတော့လည်းဒီဆေးအမျိုးသားပေါ်မူတည်ပြီးတော့ဟိုတယုတ်ပြရလာတဲ့ဆေးမျိုးဆိုလို့ရှိရင်သူတို့အနေနဲ့အော်ယုံကြည်မှုနည်းတာပေါ့နော်တိတ်ပြီးတော့ဟိုလက်ခံတဲ့အနေအထားမှာမရှိဘူးအဲအဲ့လိုမျိုးတော့မဲ့ဟိုအလုပ်သမားအနေနဲ့လည်းရွေးချယ်ခွင့်တော့ဟိုမရှိပါဘူးတကယ်လို့ထိုးရမယ်ဆိုလို့ရှိရင်တော့ရှိတဲ့ကာကွယ်ဆေးကိုပဲသူတို့ကရရင်ရသလိုထိုးဖို့တော့သူကဆန္ဒရှိတာပေါ့နော်ဒါပေမဲ့လောလောဆယ်ဆယ်တော့အလုပ်ပိုင်းတွေမှာရောဒီဝင်ငွေရဖို့အတွက်ဒီစီးပွားရေးပိုင်းမှာရေပေါ့နော်သူတို့ကစိတ်ဖြစ်ပြီးဖြစ်တယ်ညာအလုပ်သမားတွေမှာညာနေတာပေါ့နော်ဒီကာလမှာ
ဟုတ်ကဲ့ဒါလက်ရှိမှာတော့အလုပ်သမားတွေရဲ့စိုးရိမ်မှုအဖြစ်စီရဆုံးအခြေအနေတွေလို့ပြောရမှာပေါ့လေဒါတွေကဟုတ်
ကဲ့ပါဟုတ်ကဲ့
ကျေးဇူးများကြီးတင်ပါတယ်အခုလိုအချိန်ပေးပြီးတော့ဖြေကြားပေးတဲ့အတွက်